ရခိုင်ပြည်နယ်ကထွက်ရှိတဲ့ရွှေသဘောဝဒန်းငွေပါဝင်အခြားသဘောဝသယံဇာတ်တွေကိုရခိုင်ပြည်သူတွေအကျိုးခံစားခွင့်ရရှိရေးအတွက်စူပေါင်းလက်မှတ်ရေးထိုးလှုပ်ရှားမှုကိုရန်ကုန်မြို့ပါဝင်ရခိုင်ပြည်နယ်မြို့နယ်16ခုစလုံးမှာဒီကနေ့မနက်ပိုင်းကစတင်ပြီးတပြိုင်တည်းစတင်လှုပ်ဆောင်နေပါတယ်။ဒီလှုပ်ရှားမှုကိုရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီကဖွဲ့စည်းထားတဲ့ရခိုင်သယံဇာတများအကျိုးခံစားခွင့်ရရှိရေးကော်မတီကဥဆောင်ပြုလုပ်တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကော်မတီရဲ့တာဝန်ခံဥခိုင်ပြည်စိုးက RFP ကိုခုလိုပြောပါတယ်။
ကျွန်တော်တို့ရခိုင်ဒေသမှာအရှက်တရှက်စီးပွားရေးလုပ်ငန်းတွေလည်းမရှိဘူးဆဲယုံအလုံးယုံတွေလည်းမရှိဘူးဒါကြောင့်မို့ဒီသံရံဇာတအကျိုးခံစားခွင့်ရရှိရေးဟာရခိုင်ပြည်သူလူထုရဲ့အသက်အမြတ်အရေးကြီးတဲ့အတွက်ကြောင့်ဒီဟာတွေကိုကျွန်တော်တို့လုံးပြီးမှကျွန်တော်တို့စီးပွားရေးလူမှုရေးပညာရေးကျန်းမာရေးစသည်ခန့်သည်အကုန်လုံးအဆင်ပြေမယ်ဆိုတဲ့ရွေရွေချက်တွေနဲ့ကျွန်တော်တို့ဒီသံရံဇာတအကျိုးခံစားခွင့်ရရှိရေးလက်မှတ်ထိုးတုံးဆုံမှုတစ်ခုကိုလုပ်တာဖြစ်ပါတယ်
ရန်ကုန်လိုမြို့ကြီးတွေမှာလျှက်စမိ30ခါတယူနဲ့35ကျန်းလုံးသာရှိတဲ့အချိန်သဘောဝဒန်းငွေတွေထွက်ရှိတဲ့ရခိုင်ပြည်နယ်မှာတော့လျှက်စက်တယူနဲ့ကို460ကျပ်အထိပြီးပြီသုံးဆွဲနေရတာဟာမျှတမှုမရှိဘူးလို့လည်းပြောပါတယ်။ဒါ့အပြင်အစိုးရကလည်းရခိုင်ပြည်နယ်ကထွက်ရှိတဲ့သဘောဝသယံဇာတတွေနဲ့ပတ်သက်ပြီးတော့ရခိုင်ပြည်သူတွေအကျိုးခံစားခွင့်ရဖို့အတွက်စဉ်းစားပြေတာမရှိဘူးလို့လည်းပြောကြပါတယ်။လက်မှတ်ရေးထိုးတောင်းဆိုမဲ့အချက်တွေထဲမှာသဘောဝဒန်းငွေနဲ့အခြားသယံဇာတကနေရရှိတဲ့အကျိုးအမြတ်နဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးကိုအမြန်ဆုံးလှုပ်ဆောင်ပေးဖို့အပြင်ရခိုင်ပြည်နယ်တစ်ခုလုံး24နာရီလျှက်စမင်းရရှိရေးစတဲ့အချက်နှစ်ချက်ကိုအဓိကထားတောင်းဆိုသွားမှာဖြစ်တယ်လို့လည်းဥခိုင်ပြည်စိုးကဆိုပါတယ်။ဒီလက်မှတ်ရေးထိုးတောင်းဆိုလှုပ်ရှားမှုမှာလူတိုင်းပါဝင်လက်မှတ်ရေးထိုးနိုင်အောင်စီစဉ်ထားပြီးအချိန်2လအတွင်းမှာလက်မှတ်ပေါင်း3သိန်းကျော်စုဆောင်းသွားမှာဖြစ်တယ်လို့ရခိုင်သယံဇာတများအကျိုးခံစားခွင့်ရရှိရေးကော်မတီရဲ့ပြန်ကြားရေးတာဝန်ခံဥကျော်စိုးဦးက RFP ကိုပြောပါတယ်
အဲ့ဒီတက်ဆိုင်ရာမြို့နယ်လိုက်ကော်မတီတွေကျေးဟိုလိုက်ကော်မတီတွေကကျွန်တော်တို့ကစာရွက်တွေကိုအကုန်လုံးဖြန့်လိုက်မှဖြစ်ပါတယ်။အဲ့ဒီလက်မှတ်ထိုးမဲ့စာရွက်တွေကိုလူထုတွေစီမှာတင်ဝင်တင်အဆင့်ပေါ့နော်။အကုန်လုံးလူစီကားတဲ့နေရာမှာတော့တင်တော့ပြီးတော့လက်မှတ်ထိုးဖို့အတွက်ကျွန်တော်တို့တိုက်တွန်းနှုတ်ဆော်မှဖြစ်ပါတယ
်။နှစ်လကြာလက်မှတ်ရေးထိုးလှုပ်ရှားမှုကနေရရှိတဲ့လက်မှတ်တွေကိုနိုင်ငံတော်သမ္မတအပါဝင်အမျိုးသားလက်တော်ဥက္ကဋ္ဌနဲ့ပြည်သူလက်တော်ဥက္ကဋ္ဌတွေကိုပေးပို့သွားမှဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာ။